ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲရလဒ်တွေကိုကြေညာဖို့အတွက်နေပြည်တော်ကကော်မရှင်ရုံးချုပ်မှာမီဒီယာစင်တာဖွင့်လှစ်လိုက်ပြီးဖြစ်ပါတယ်။အဲ့ဒီမီဒီယာစင်တာကနေတနေ့5ချိန်ရွေးကောက်ပွဲရလဒ်တွေကိုကြေညာပေးမှာဖြစ်ပါတယ်။ဒီနေ့နိုဝင်ဘာလ9ရက်ညနေ3နာရီမှာဥတီအေးကပထမဆုံးရန်ကုန်တိုင်းအတွင်းကမြို့နယ်12မြို့နယ်အတွက်ပြည်သူ့လွတ်တော်နေရာ12နေရာနဲ့တိုင်းဒေသကြီးလွှတ်တော်နေရာ4နေရာစုစုပေါင်း16နေရာအတွက်ကြေညာခဲ့ပါတယ်။အနိုင်ရရှိခဲ့တဲ့လွှတ်တော်ကိုယ်စားလှယ်လောင်း16ဦးစည်းရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကကြေညာပေးခဲ့ရမှာ NLD ပါတီက15ဦးအနိုင်ရရှိခဲ့ပြီးကြန့်ခိုင်ဖွံ့ဖြိုးရေးပါတီက2ဦးအနိုင်ရရှိခဲ့တယ်လို့ကြေညာခဲ့ပါတယ်
။ထွေထွေရွေးကောက်ပွဲမှာအနိုင်ရရှိတဲ့တွတ်တော်ကိုယ်စားလှယ်များနဲ့မဲရလများကိုကျွန်တော်ထုတ်ပြန်ကြေညာပေးမှာဖြစ်ပါတယ်။ပထမဦးဆုံးကြေညာမှာတော့အနိုင်ရပြည်သူ့လွှတ်တော်ကိုယ်စားလှယ်နဲ့မဲရလဖြစ်ပါတယ်။တက်ရန်ကုန်တိုင်းဒေသကြီးလာတာမြို့နယ်ဒေါ်ခင်မိုးမိုးအောင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရမဲက9905မဲရန်ကုန်တိုင်းဒေသကြီးအင်းစိန်မြို့နယ်ဦးမောင်မောင်ဦးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရမဲ9902မဲရန်ကုန်တိုင်းဒေသကြီးရန်ကင်းမြို့နယ်ဒေါ်စင်မအောင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရမဲ28392မဲရန်ကုန်တိုင်းဒေသကြီးတာတေကဲမြို့နယ်ဒေါက်တာဝေဖြိုးအောင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် 7523 မဲရန်ကုန်တိုင်းဒေသကြီးဒေါ်ပုံမြို့နယ်ဦးသေးဝင်းအောင်ခေါ်ပြုံးချူအမျိုးသားဒီမိုကရေစီဖွဲ့ချုပ် 22969 မဲရန်ကုန်တိုင်းဒေသကြီးတောင်မွေမြို့နယ်ဦးဝင်းမြင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရမဲ6408မဲရန်ကုန်တိုင်းဒေသကြီးတကုံမြို့နယ်ဒေါက်တာတက်တက်ခိုင်မြူသားဒီမိုကရေစီဖွဲ့ချုပ် 8431 မဲဖြစ်ပါတယ်ဆက်လက်ပြီးတော့အနိုင်ရတိုင်းဒေသကြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်နဲ့ရက်လက်များကိုကြေညာသွားပါမယ်ရန်ကုန်တိုင်းဒေသကြီးလတ်တာ1ဦးစော်ဝင်းနိုင်မြူသားဒီမိုကရေစီဖွဲ့ချုပ်ရမဲ9083မဲရန်ကုန်တိုင်းဒေသကြီးလတ်တာ2ဦးကျော်မင်းဟန်အမျိုးသားဒီမိုကရေစီဖွဲ့ချုပ်4680မဲရန်ကုန်တိုင်းဒေသကြီးစိတ်ကန်းမြို့နယ်1ဦးဆန်ကျော်ပြည်တော်စုကြံ့ခိုင်နှင့်ဖွံ့ဖြိုးရေးပါတီ190မဲထပ်ပြောပါမယ်190မဲရန်ကုန်တိုင်းဒေသကြီးစိတ်ကန်းနှင့်ဦးမောင်မောင်တန်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်948မဲတို့ပဲဖြစ်ပါတယ
်ရန်ကုန်တိုင်းဒေသကြီးမှာမြို့နယ်45မြို့နယ်ရှိရာ12မြို့နယ်အတွက်ကိုကြေညာခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲမှာမဲမတမာမှုလိန်လယ်မဲပေးမှုစတဲ့ပြစ်မှုနဲ့ထူးခြားဖြစ်စဉ်48ခုဖြစ်ပွားခဲ့ပြီးရွေးကောက်ပွဲဟာတည်ငြိမ်အေးချမ်းစွာကျင်းပနိုင်ခဲ့တယ်လို့ဦးတင်အေးကပြောပါတယ
်။တနင်္ဂနွေလုံးတွင်မဲယုံပေါင်း4000ကျော်ဖြင့်ကျင်းပပြုလုပ်ခဲ့ပါတယ်။ဒီလိုကျင်းပရမှာရွေးကောက်ပွဲဆန်ရာပြစ်မှုများနဲ့ထူးခြားဖြစ်စဉ်48ခုဖြစ်ပွားခဲ့ပြီးတော့အဲ့ဒီထဲမှာအယောင်ဆောင်မဲပေးခြင်း4ခုရန်နှုန်းအဖြစ်ပြောရင်တော့3,39,900ရန်နှုန်းမဲလမတီမှာပေးခြင်းက14ခုရာနှုန်းမှာပြောမယ်ဆိုရင်3,35,500ရာနှုန်းမဲယုံမှုလည်းမပါတော့မဲပေးခြင်းဖြစ်စဉ်3ခု3,39,900ရာနှုန်းတရားမဝင်မဲဆွဲစီယုံခြင်းဖြစ်စဉ်12ခု3,39,900ရာနှုန်းနဲ့အခြားဖြစ်စဉ်15ခု3,39,300ရာနှုန်းဖြစ်ပွားခဲ့ပြီးတိုင်းငံလုံးမှာရှိတဲ့မဲယုံအတွက်နဲ့အချိုးကျလိုက်တဲ့အခါကျတော့ဖြစ်စဉ်ပေါင်း3,119,000နှုန်းမဲယုံ1000မှာဖြစ်စဉ်တစ်ချိန်မဲရှိတယ်ဆိုတဲ့သဘောဖြစ်ပါတယ
်ရန်ကုန်တိုင်းဒေသကြီးကမဲရလက်ကိုကျင်ညာပေးနိုင်ပြီးနေပြည်တော်ကမဲရလက်တွေကိုကျင်ညာမပေးနိုင်သေးတဲ့အပေါ်သတင်းတောက်တူကမေးမြန်းရာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကအခုလိုဖြေကြားခဲ့ပါတယ
်မြို့နယ်ကော်မရှင်ခွဲတွေကစစ်စစ်တော့ဘယ်ဟုတ်ပါသလဲနိုင်ငံတည်ဖို့လိုတာပေါ့လေဒါကျွန်တော်မသိရဘူးမသိရတော့ဘာဖြစ်လဲမြို့နယ်ကျွန်တော်ဒီဒါလိုက်ပို့လို့မှမရပါနဲ့နော်မြို့နယ်ကလေကတိုင်းကိုခရိုင်ပို့တယ်တိုင်းကိုလေတိုင်းကစစ်စစ်တယ်တိုင်းကချင်းရတယ်ခုနကကျွန်တော်ပြောပြီကျွန်တော်တို့ကလည်းဒီပေါ်မှာစစ်စစ်ပြီးတော့တိုင်းနဲ့လိုက်ပြီးတော့ဖုံးနေတယ်ကျွန်တော်လုံမေးပြီးတော့ကြိုက်တာကြိုက်သလားဖုံးနေလဲကျွန်တော်ချိုးပြီးလုပ်ထားတယ်ကျွန်တော်ဖုံးနေလုပ်ထားတယ်နောက်ပုံနဲ့ဆက်ချက်လေးဆက်ပို့လေးဖြစ်ပြီးဖြစ်ပြီးကြိုက်ပြီးဆိုတော့မှကျွန်တော်တို့ကကိုကလည်းတိုင်းကနေချင်းရပြီဆိုတော့ကျွန်တော်တို့ကလည်းချင်းရတာရှာလိုက်အဲ့တော့မိမိ60ခုနှစ်ကိုခဲတော့ဖိုက်ကောင်းတယ
်နေပြည်တော်ကမြို့နယ်ကော်မရှင်ရုံးခွဲတော်တော်များများဟာဒီနေ့ရုံးတွေပိတ်ထားပြီးမဲရီတွေ့တာတွေမတွေ့ရပါဘူး။ဒါအပြင်စကိုင်းတိုင်းဒေသကြီးကလေးမြို့မှာ နိုဝင်ဘာလ9ရက်နေ့ကြိုတင်မဲလို့ယူဆရတဲ့မဲစာအိတ်တွေကိုမိတူဆိုင်မှာကော်နဲ့ကတ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးမေးမြန်းရာစုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ
်။တရားတွေကိုကျွန်တော်တို့ဟိုအရေးယူဆောင်ရွက်ဖို့တော့ကျွန်တော်တို့ပြောထားတာပေါ့ဒါတွေကသူတို့ဘယ်လိုဆောင်ရွက်တယ်လဲဘယ်လိုပြီးစစ်တယ်လဲဘယ်လိုအခြေအနေလေးရှိတယ်လဲဒါတော့ကျွန်တော်တို့ပြန်ပြီးမေးရမှာပါကျွန်တော်မေးပါမယ်လို့နော်မေးပြီးတော့ကျွန်တော်တို့ဘယ်လိုဖြတ်တာလဲဘယ်လိုလဲဆိုတာကိုကျွန်တော်တို့တိတိကျကျသိအောင်ပေါ့နော
်ရွေးကောက်ပွဲရလဒ်တွေကိုနေပြည်တော်မှာရှိတဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ရုံးမှာလာမယ့်နိုဝင်ဘာလ15ရက်နေ့အထိထုတ်ပြန်ကြေညာပေးမှာဖြစ်ပြီးရန်ကုန်မြို့ရွှေလီလန်းကတရိန်အချက်လက်ဌာနမှာလည်းကြေညာသွားမယ်လို့ဦးတင်ရေးကပြောပါတယ်တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကမြို့နယ်တွေမှာမဲယုံအလိုက်မဲရလက်တွေကိုကျင်ညာသွားတာတွေအရ NLD ပါတီကအနိုင်ရရှိထားပေမဲ့ကော်မရှင်ကတော့ရလက်အားလုံးကိုမထုတ်ပြန်သေးပါဘူးခင်ဗျာ